Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်စက်တင်ဘာလ18ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မနန်းလာဝါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်။ကျွန်မတင်ပြထိုက်ပါ။ Hurricane Amber ကြောင့်ပျက်စီးထိခိုက်ခဲ့ရတဲ့ဒေသတချို့မှာအခုနောက်ထပ်တနင်္လာကိုပြင်အား150နှုန်းနဲ့တိုက်ခတ်မဲ့ Hurricane Maria ထပ်ပြီးတော့ဝင်ရောက်ဖို့ရှိနေပါတယ်။ကျူဘားနိုင်ငံကအမေရိကန်တန်ရုံးကိုပိတ်သိမ်းဖို့အမေရိကန်ဘက်ကစဉ်းစားသုံးသပ်နေပါတယ်။ Bangladesh မှာဖန်ခံထားတဲ့မြန်မာသတင်းတောက်တွေရှင်းနေတဲ့တွေးခွင့်မရတာကြောင့်စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်။
ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထဲဖို့ဆောင်ရွက်ရေးကော်မရှင်ဟာဒီကနေ့ရခိုင်ပြည်နယ်ကိုရောက်ရှိလာပြီးကွင်းစင်လှည့်လာမှုအစီအစဉ်တွေစတင်နေပြီဆိုတဲ့သတင်းမှကြားဖို့ရှိတာကတော့
ဒီနေ့ငယ်မှာရောက်သွားတဲ့တော့မိမိနိုင်ငံသားတွေကျန်တဲ့လက်ခံမှုတွေပြီးတော့ဒီပြင်လေးရတယ်ဒီဥစ္စာဒီစီစဉ်ရှိပါတယ်ဒီမှာနေထိုင်သွားတဲ့လူတွေဒီနေ့ဒီနေ့
ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရင်းမှုဦးတင်မောင်ဆွေပြောတော်ရပါရှင်အပြည့်စုံတော့မကြခင်ကြားကြမှာပါဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာ NCA အပြည့်ရစာချုပ်လက်မှတ်မရေးထိုးနိုင်နေတဲ့တရားနယ်လေးတအောင်ပလောင်တပ်ဖွဲ့နဲ့မြမတပ်မတော်တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့တွင်တကိုင်းတိုင်းခန်းဒီမြို့နယ်ကြောက်စိမ့်မော်ရှိတဲ့နန်းစီပွန်ဒေသမှာမွေးရချေဝါရှာဖွေမယ်ဆိုပြီးတော့ရွှေပြည်သာကျေးရွာအုပ်ချုပ်ရေးမှအပါဝင်လူဆက်တအူကိုဖမ်းဆီးလိုက်တဲ့တွင်တွေကိုတင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုမတ်တင်ရင်ထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်
Hurricane Amadan ခံခဲ့ရတဲ့ဒေသတချို့စီကိုဥတီရွေးရှားလာခဲ့တဲ့ Hurricane မုန်တိုင်း Maria က Caribbean ဒေသ Martinique နဲ့ Dominica တို့ကိုဒီကနေ့တနင်္လာနေ့နောက်ပိုင်းမှာဗဟိုပြုတိုက်ခတ်မယ်လို့ခန့်မှန်းထားကြပါတယ်။ Hurricane Maria က၄ဝကျွန်းတွေကိုရွေးရှားလာတာနဲ့အတူလေတိုက်နှုန်းတနအီကိုအမြင့်ဆုံးကီလိုမီတာ150နှုန်းရောက်မယ်လို့ American အမျိုးသား Hurricane စောင့်ကြည့်ရေးဌာနကပြောဆိုထားပါတယ်။ဒါပေမဲ့ဒီကနေ့တနင်္လာနေ့မှာမုန်တိုင်းအရှိန်မြင့်လာမယ်လို့လည်းမိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။မနေ့ဖြန်အင်ကာနေ့မှာတော့ Saint Kitts နဲ့ Nevis Monti Sirato ကို Hurricane မုန်တိုင်းတန်ခံရနိုင်တယ်လို့ခန့်မှန်းထားကြပြီး American ပိုင်း Virgin Island နဲ့ Britain ပိုင်း Virgin Island နောက် Angola နဲ့ Saint Martin တို့ကိုလည်း Hurricane စောင့်ကြည့်ဒေသတွေအဖြစ်သတ်မှတ်ထားပါတယ်ဒီတဲကတချို့ကျွန်းတွေကတော့ပြီးခဲ့တဲ့တပတ်ဆယ်ရက်လောက်တုန်းက Hurricane Amber ကြောင့်ပျက်စီးဆုံးရှုံးခဲ့တဲ့ဒေသတွေဖြစ်တယ်လို့လည်း Miami အမျိုးသား Hurricane စောင့်ကြည့်ရေးဌာနကမိုးစလပညာရှင်က VOA ကိုပြောပါတယ်Hurricane Amadan တင့်ခဲ့တဲ့ Antigua နဲ့ Barbuda တို့မှာတော့အပူပိုင်းမုန်တိုင်း Maria အဆင့်နဲ့ဝင်ရောက်တိုက်ခတ်အောင်မယ်လို့လည်းခန့်မှန်းထားကြတာပါ။ Barbuda ကျွန်းမှာတော့ Hurricane Amadan ကြောင့်အဆောက်အုံအားလုံးနှိပါပျက်စီးခဲ့ရပြီးလူတွေအားလုံးကိုလည်းကျွန်းကနေဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရပါတယ်။Hurricane Amber ကြောင့် Caribbean ဒေသမှာအနည်းဆုံးလူပေါင်း60လောက်သေဆုံးခဲ့ရပြီး American ပြည်ထောင်စု Florida ပြည်နယ်ကိုဝင်ရောက်တာမှာတော့အနည်းဆုံး9ဦးထပ်ပြီးတော့သေဆုံးခဲ့ရပါတယ်ရှင်။
အမေရိကန်ပြည်ထောင်စု Missouri ပြည်နယ်မှာလူမဲမျိုးသားတအူကိုတနက်နေ့ပြစ်တက်ခဲ့မှုနဲ့တရားစွဲခံထားတဲ့လူပြည်ရဲအရာရှိကိုတရင်တည်လွတ်ပေးလိုက်တဲ့အပေါ်မှာငင်းငဲစွာဆန္ဒပြရကနေဆန္ဒပြရတဲ့သူတို့ကစတိုးဆန်ကြီးရဲ့မန်မတင်းပေါက်တွေကိုရိုက်ခွဲခဲ့တာကြောင့်လူ80ကျော်ကိုတနင်္ဂနွေနေ့ကဖမ်းဆီးလိုက်တယ်လို့ Saint Louis မြို့ရဲတပ်ဖွဲ့ကပြောကြားလိုက်ပါတယ်။ဆန္ဒပြတဲ့သူတို့ကရဲတွေကိုဂဲတွေနဲ့ပြစ်ပေါက်တိုက်ခိုက်ခဲ့တယ်လို့ Saint Louis မြို့ရဲတပ်ဖွဲ့အကြီးအကဲ Larry O'Toole ကသတင်းနောက်တွေကိုတနင်္လာနေ့အစောပိုင်းကပြောပါတယ်။ကျွန်တော်တို့အခြေအနေကိုထိမ့်သိမ်းထားနိုင်ပါတယ်ဒါကကျွန်တော်တို့မြို့ဖြစ်တဲ့အတွက်ကျွန်တော်တို့ကာကွယ်သွားမှာဖြစ်တယ်လို့လည်းရဲမှူးကြီးO2ကပြောပါတယ်ဆန္ဒပြတဲ့သူအများစုဟာအကြမ်းမဖက်ကြဘူးဆိုတာကိုဒီကနေ့ထပ်တွေ့ခဲ့ရကြောင်းဒါပေမဲ့နေပိုင်းဆန္ဒပြမှုတွေဟာငြင်းငြမ်းပြီးညပိုင်းဆန္ဒပြမှုတွေကတော့အဖြစ်သဘောဆောင်တယ်ဆိုတာကို၃ရက်စလိုက်တွေ့ခဲ့ရတယ်လို့ Saint Louis မြို့တော်ဝန်ခူစွန်ကလည်းပြောပါတယ်2017တုန်းကကားနဲ့လိုက်လံဖမ်းဆီးစဉ်လူမဲမျိုးသားအန်တိုနီလမာစမစ်တေဆုံးမှုနဲ့ပတ်သက်ပြီးတော့Saint Louis မြို့ရဲတပ်ဖွဲ့ဝင်ဟောင်းဂျေဆစ်တောက်ကလေးကိုတရားစွဲခဲ့တာဖြစ်ပြီးတော့ဒီမှုကိုပြီးခဲ့တဲ့တောက်ကြနေ့ကအမိန့်ချခဲ့တာပါပြီးခဲ့တဲ့စနေနေ့နောက်ပိုင်းကလည်းဆန္ဒပြတဲ့သူတချို့ကစတိုးဆိုင်တွေရဲ့အမှန်ပတင်းပေါက်တွေကိုခွဲပြီးရဲတွေကိုတိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့တွေကလူ9ဦးကိုဖမ်းဆီးခဲ့ပါသေးတယ်ခင်ဗျာ
ကျူဘားနိုင်ငံကအမေရိကန်တန်ဝန်ထမ်းတွေကျန်းမာရေးဆိုင်ရာတိုက်ခိုက်ခံရမှုတွေရှိလာပြီးနောက်မှာတော့ကျူဘားဆိုင်ရာအမေရိကန်တန်ရုံးကိုပိတ်ဖြစ်ဖို့စဉ်းစားနေတယ်လို့အမေရိကန်နိုင်ငံဆိုင်ဝန်ကြီး Rex Tillerson ကမနေ့တနင်္ဂနွေနေ့ကပြောပါတယ်ဒီကိစ္စကိုပြန်လည်ဆန်းစစ်သုံးသပ်နေတဲ့အကြောင်းထိခိုက်နာကျင်မှုတွေဖြစ်ခဲ့ရသူတွေကိုထောက်ထားမှုနဲ့အတူဒီကိစ္စကတိတ်ပြီးအရေးကြီးတဲ့ကိစ္စလို့လဲဝန်ကြီး Tillerson က CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာမနေ့တနင်္ဂနွေနေ့ကပြောဆိုတာပါအမေရိကန်နိုင်ငံဆိုင်ဌာနရဲ့အဆိုအရအဲ့ဒီကျန်းမာရေးထိခိုက်စေတဲ့ဖြစ်ပျက်မှုတွေကြောင့် အကြအာယုံပျက်စီးတာအုံနောက်ထိခိုက်တာခေါင်းကိုက်တာနားထဲမှာဆူညံတဲ့အတန်တွေကြားနေရတာအပြင်အာယုံဆိုင်လို့မရတာနဲ့တာမန်စကလုံးတွေကိုတောင်သတိမရတော့တဲ့စတဲ့မြားပြလာတဲ့ယောဂလက္ခဏာတွေအမေရိကန်တန်တမန်20တဦးမှာဖြစ်ပေါ်ခဲ့တယ်လို့ပြောဆိုထားပါတယ်အခန်းတွေအတွင်းနေရာတစ်နေရာတည်းကနေထူးထူးဆန်းဆန်းတုံခါမှုဓမ္မမဟုတ်လေအတန်အကျဲကြီးတွေကိုတချို့ခံစားခဲ့ကြရတာဖြစ်ပြီး စုံစမ်းရမှုတွေကတော့ဒီအချက်ကိုထောက်ပြီးအတန်လှိုင်းနဲ့တိုက်ခိုက်မှုဖြစ်နိုင်သလားဆိုတဲ့အပေါ်မှာသုံးသပ်နေကြပါတယ်။တချို့ကတော့ဘာမှမကြားခဲ့ရပဲနောက်မှပဲထိခိုက်တဲ့လက္ခဏာတွေပေါ်လာတာပါ။အခုလိုဖြစ်တာဟာအတန်လှိုင်းတွေကြောင့်လားဓမ္မဖို့လျှက်စစ်တန်လိုက်လက်နဲ့ကြောင့်လားဆိုတာကိုစုံစမ်းစစ်ဆေးသူတွေအနေနဲ့စူးစမ်းလေ့လာနေပေမဲ့လည်းဘယ်လိုလက်နဲ့ဘယ်လိုလှုပ်ဆောင်နေ ော့ပြီးခဲ့တဲ့ဩဂုတ်လကဖြစ်ပါလေရှင်
။ UN နိုင်ငံနေနဲ့ American ပြည်တော်စုအပါအဝင်ကမ္ဘာအင်အားကြီးနိုင်ငံနေနဲ့လက်မှတ်ရေးထိုးထားတဲ့2015 Nuclear သဘောတူညီချက်နဲ့ပတ်သက်ပြီးတော့ American ပြည်တော်စုရဲ့ဗိုလ်ချုပ်နိုင်ငံကျင့်မှုကိုလက်ခံသွားမှာမဟုတ်ဘူးလို့ UN နိုင်ငံရဲ့အုပ်ဆောင်အယာတိုလာအာလီခါမေနီကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်သမ္မတဖြစ်လာခြင်းကစပြီးတော့အီရန်နိုင်ငံနဲ့နျူကလ িয়ার သဘောတူညီချက်ကိုမကြာခဏဆိုသလိုဝေဖန်ခဲ့ပြီးဒီသဘောတူညီချက်ကိုဖျက်ပစ်မယ်လို့လည်းချိန်ညှောက်ခဲ့ပါတယ်။အီရန်နိုင်ငံကနျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့အတွက်လှုပ်လာမှာကိုစိုးရိမ်တဲ့အတွက်အီရန်ရဲ့နျူကလ িয়ার တပ်တူတန့်စင်မှုလုပ်ငန်းတွေကိုရှော့ချပြီးအပြန်အလှန်အပြစ်နဲ့အီရန်နိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးရယူပိတ်ဆို့မှုတွေကိုရှော့ချပေးသွားဖို့ဒီသဘောတူညီချက်မှာသဘောတူထားတာဖြစ်ပါတယ်။ယူရိုနိုင်ငံနေနဲ့သဘောတူညီချက်အတိုင်းအခိုင်အမာယက်တည်နေကြောင်းဒီစာချုပ်နဲ့ပတ်သက်ပြီးတော့အင်အားကြီးနိုင်ငံတွေဘက်ကခြေလှမ်းမတာနဲ့ယူရိုနိုင်ငံရဲ့တုံ့ပြန်မှုကိုရင်ဆိုင်သွားမှာဖြစ်တယ်လို့ကမ္ဘီနီကတနင်္ဂနွေနေ့ကရဲတပ်ဖွဲ့တွေကိုမိန့်ခွန်းပြောကြားစဉ်အတွင်းမှာပြောခဲ့တာဖြစ်ပါတယ်။အီရန်သမ္မတဟာဆန်ရူဟာနီဟာကုလသမဂ္ဂအထွေထွေညီလာခံတက်ရောက်ဖို့အတွက်ညူယောက်မြို့ကိုတနင်္ဂနွေနေ့ကထွက်ခွာသွားခဲ့ပြီးတော့ယူရိုနိုင်ငံရဲ့နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးတော့ကမ္ဘာခေါင်းဆောင်တွေနဲ့ညီလာခံအတွင်းမှာဆွေးနွေးသွားဖို့ရှိပါတယ်။အီရန်ကဒီသဘောတူစာချုပ်ကိုအမေရိကန်၊ဗြိတိန်၊တရုတ်၊ပြင်သစ်၊ရုရှားနဲ့ဂျာမနီနိုင်ငံတွေနဲ့သဘောတူလက်မှတ်ရေးထိုးထားတာဖြစ်ပါတယ်ခင်ဗျာ
။ VOA ဗီကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ရလိုင်းဒိုမီတာ19 kHz 1565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ရုပ်ရင်းမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ရခိုင်ပြည်နယ်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြသူတွေအကြောင်းသတင်းရယူကြရင်းဘင်္ဂလားဒေ့ရှ်မှာအဖမ်းခံလိုက်ရတဲ့မြန်မာသတင်းတောက်နှစ်ဦးရှေ့နေနဲ့တွေ့ခွင့်မရဖြစ်နေတာကြောင့်ဒီသတင်းတောက်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။ဖမ်းဆီးခံမြန်မာသတင်းတောက်နှစ်ဦးဖြစ်တဲ့ကိုမင်းစီယာဦးနဲ့ကိုခွန်လတ်တို့နှစ်ဦးကဘင်္ဂလားဒေ့ရှ်နိုင်ငံကိုအလဲအပတ်ပြည်ဝင်ခွင့်နဲ့ရောက်ရှိလာပြီးဂျာမနီမဂ္ဂဇင်း GEO အတွက်သတင်းတောက်တွေအဖြစ်လုတ်ကင်နေတာကြောင့်ဖမ်းဆီးတာဖြစ်တယ်လို့ရဲအဖွဲ့ကပြောဆိုထားပြီးသူတို့အတွက်အာမခံကိုလည်းပြီးခဲ့တဲ့ကြာသပတေးနေ့ကပယ်ချလိုက်တာပါ။ဒီသတင်းတောက်တွေလွတ်မြောက်ရေးအတွက်အထက်တရားရုံးကိုအယူခံလျှောက်ထားဖို့ရှေ့နေကမြန်မာသတင်းတောက်နှစ်ဦးကိုဖမ်းဆီးထားရာအကျဉ်းထောင်ကိုတွားရောက်တွေ့ဆုံခွင့်တောင်းခံခဲ့ပြီးမြေထောင်အာဏာပိုင်တွေကတွေ့ခွင့်မပေးခဲ့ပါဘူး။ဘာကြောင့်တွေ့ခွင့်မပေးရတယ်လဲဆိုတာကိုလည်းမပြောဘူးလို့ရှေ့နေကပြောပါတယ်။သတင်းတောက်နှစ်ဦးအရင်မြန်မာအစိုးရဘက်ကတော့တန်တမန်ရေးလမ်းကြောင်းနဲ့ဆောင်ရွက်နေတယ်လို့ပြောဆိုထားတာပါ။ဂျာမနီမဂ္ဂဇင်း GEO ရဲ့တာဝန်နဲ့စက်တင်ဘာလ6ရက်နေ့ကဘင်္ဂလားဒေ့ရှ်ကိုတွားရောက်ခဲ့တဲ့ကိုမင်းစီယာဦးနဲ့ကိုခွန်လတ်တို့ကိုစက်တင်ဘာလ9ရက်နေ့မှာရဲကဖမ်းတာပါ။ဖမ်းဆီးခံသတင်းတောက်တွေကိုရှင်းနေနဲ့တွေးခွင့်မပေးတဲ့အပေါ်အထူးစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းဖန်စီခံထားရတဲ့သတင်းထောက်တွေရဲ့အခြေအနေကိုသိဖို့လိုအပ်တဲ့အကြောင်း GUO ရဲ့ Editor ချုပ်နဲ့ Pano Pictures ရဲ့ညွှန်ကြားရေးမှူးချုပ်တို့ကပူးတွဲကြေညာချက်ထုတ်ပြောဆိုထားပါတယ်ရှင်
။ပြည်ထောင်စုမှာဆိုးမျိုးကယထာဘူရာယုံမှာ American တက္ကသိုလ်ကျောင်းသူ၄ယောက်တနင်္ဂနွေနေ့က Asset နဲ့ပတ်ခံလိုက်ရတယ်လို့ပြည်ထောင်စုရဲ့တပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့ဒါဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပုံမရဘူးလို့လည်းပြည်ထောင်စုရဲ့တပ်ဖွဲ့ကပြောပါတယ်။ St. Charles ဘူရာယုံမှာတနင်္ဂနွေနေ့မနက်7နာရီလောက်ကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကိုလုပ်တဲ့သူဟာသေယောဂဝေနာအခန့်ရှိတဲ့အသက်42နှစ်အရွယ်အမျိုးသမီးတူဖြစ်တယ်ဆိုပြီးတော့ပြည်သူ့ရဲတပ်ဖွဲ့ကသူမကိုဖမ်းဆီးလိုက်ပါတယ်။ဒီတိုက်ခိုက်မှုကိုလုပ်တဲ့သူဟာအခင်းဖြစ်ပေါ်တဲ့နေရာကလည်းထွက်ပြေးခဲ့ခြင်းမရှိဘူးလို့ Leprobons သတင်းစာကပြောပါတယ်။ဒီတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်7နှစ်ကျော်ကျော်လောက်မှာမဆူမီတပ်ဌာနကိုအကြောင်းကြားလာခဲ့တဲ့အတွက်မဆူမီတပ်ဖွဲ့ကမိသက်ကား၄စင်းနဲ့မိသက်သမား14ယောက်ကိုဘူရာယုံကိုဆေးလွတ်ခဲ့တယ်လို့ပြည်သူ့အာဏာပိုင်တွေကပြောပါတယ်။တိုက်ခိုက်ခံရတဲ့ American တက္ကသိုလ်ကျောင်းသူတွေဟာ Boston College က Courtney Silverling, Charlotte Kaufman, Michelle Crew, Kelsey Coast, Pitabari. Eddie Chandu Leo's Long Hanang and Jama, Pinya, Tatin, Nijare, Tatiani, Chandu, Pibiro, Trudega, Tonyakara, Boston College, season air, Paris, season air, Tajara, Pidelu, Boston College, Piobari, Chandu, Nijakara, Myanmar, Diana Yazabio, Chenan Yakara, Tilan, Tonglo, Dwarajau, Trud Leo's Longo, Seon, Tintara, Layabari.
ပြီးခဲ့တဲ့အတွင်းမှာဆုံးမြုပ်ပါဝင်ပြည်သနိုင်ငံမှာအကြံဖတ်ဆုံးရောက်နေတဲ့စိတ်မတည်မငြိမ်ဖြစ်တဲ့သူတွေရဲ့တိုက်ခိုက်မှုတွေကိုအများပြခံခဲ့ရတာဖြစ်ပါတယ်နော်။မြောက်ကိုရီးယားဘက်ကနျူကလ িয়ার စီစဉ်တွေအဆုံးသတ်ရေးအမေရိကန်ရဲ့ အခုအကူအညီကအခြေခံအဖြစ်ပေးအပ်တာဖြစ်တဲ့အကြောင်းကလင်းငယ်တွေကိုဝင်ဆောင်မိခင်တွေနဲ့ချိုးတက်နေတဲ့လူမှုအဝင်အဝိုင်းတွေအတွက်နောက်ထပ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုနိုင်ငံရေးအခြေအနေတွေမပါဘဲထပ်ပြီးတော့ပေးအပ်သွားမယ်လို့လည်းဒီကနေ့တင်းနှင်းလာနေမှာတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝင်ကြီးဌာနရဲ့ပြောခွင့်ရဗိုက်တေးယွန်ကပြောဆိုသွားပါတယ်ရှင်
ရိုမေးနီးယားနိုင်ငံနောက်ဘက်ခြမ်းမှာမနေ့တနင်္ဂနွေနေ့ကလေပြင်းမုန်တိုင်းဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူရှင်းဦးထပ်မင်းနဲ့သေဆုံးပြီးတော့62ခုအထိခိုက်ဒဏ်ရာရသွားပါတယ်။ဌနာရီကိုလေတိုင်နှုတ်100ကီလိုမီတာရှိတဲ့လေပြင်းမုန်တိုင်းကြောင့်ဆေးရုံတွေစာတင်ကြောင်းတွေနဲ့တိုက်ခန်းအဆောက်အဦးအတော်များများခေါင်းမိုးတွေလန်ထွက်ကုန်ကြပါတယ်။သေဆုံးသူတွေထဲမှာတီမီဆိုရာမျိုးကအမျ ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ခင်ဗျာ
တင်လာတဲ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမတ်တင်ရထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ။VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များပေါ်အကောင့်ထဲပေါ်ဆောင်ရွက်ကော်မရှင်ဟာမြေပြင်ကွင်းစင်လေ့လာမှုအစီအစဉ်တွေကိုစတင်ဖို့အတွက်ဒီကနေ့ရခိုင်ပြည်နယ်ကိုရောက်ရှိလာပြီးလုပ်ငန်းတွေစတင်ဆောင်ရွက်နေပြီဖြစ်ပါတယ်။ဒီပထမဆုံးခရီးစဉ်မှာလူလူအကျိုးကိုချက်ချင်းအကောင့်ထဲပေါ်နိုင်မဲ့လုပ်ငန်းတွေကိုလေ့လာမှာဖြစ်ပါတယ်။ရခိုင်ပြည်နယ်ရဲ့နောက်ဆုံးအခြေအနေကိုVOA
ဟုတ်ကဲ့ကော်ဖီအနန်ဦးဆောင်တဲ့ရခိုင်ကြံပေးကွန်ဖီနဲ့ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးကွန်ဖီတို့ရဲ့အစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထဲပို့ဖို့အတွက်ဒီလ၁၂ရက်နေ့မှာကော်မတီကိုစတင်ဖွဲ့စည်းပြီး၁၈ရက်နေ့မှာကွန်စင်လေ့လာတာတွေကိုစတင်လုပ်ဆောင်လာတာဖြစ်ပါတယ်ဒီကနေ့မှာတော့ကော်မတီအဖွဲ့ဝင်ဖြစ်တဲ့အတွင်းဝင
Lumu Windan, Gazayin, Bialenia, Chatai, Wunji Tana, Amira, Twinwin, Uso Onga, Kulu, Pure Body.
No, Ruga, Yiji, Nivinchi, Nima, to get Luna, Vioma, Chatting on here for Nime Gitari, Pidu, Jovi Nime, Lunamo, I don't know, General Vioma, Dilara.
ကျွန်တော်တို့ကြောက်တော့ပဲကိုသွားနေတယ်အခုဒီစိတ်ကနေဆင်းပြီးတာနဲ့နော်အဲကျွန်တော်တို့ကြံနေမှာလူတွေနဲ့တွေ့မှာပေါ့သူရဲ့အတန်တွေပေါ့နားထောင်မယ်သူတို့ဒေသတွေမှာဘာတွေဖြည့်ပြီးပြုလို့ဆိုတယ်လဲဘာတွေဖြည့်ပြီးလို့ရမလဲဆိုတာပေါ့ဒါအောက်ရမှာပေါ့နောက်ပြီးလို့ရှိရင်မင်းတို့ကြာလူရှင်တော့ဝီတော်မောင်းတော့ပဲသွားမှာပေါ့ရရှိလာတဲ့အချက်လက်တွေကိုဝင်ကြီးဌာနအလိုက်အစီရင်ခံတင်ပ ဒီနေ့ကတော့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှဦးတည်မောင်ဆွေပြောသွားတာပါရှင်အပြည့်စုံကတော့မကြာခင်ကြာကြာတဲ့ရန်သူတွေရောက်သွားတဲ့နောက်မိမိနိုင်ငံသားတွေကျန်တဲ့လက်ခံမှုတွေပြီးတော့ရစီအနေနဲ့ရန်သူတွေရောက်သွားတဲ့နောက်မိမိနိုင်ငံသားတွေကျန်တဲ့လက်ခံမှုတွေပြီးတော့ရစီအနေနဲ့ရန်သူတွေရောက်သွားတဲ့နောက်မိမိနိုင်ငံသားတွေကျန်တဲ့လက်ခံမှုတွေပြီးတော့ရစီအနေနဲ့ရန်သူတွေရောက်သွားတ ရဲ့စာဝင်းနေကြီးလမ်းပန်းဆက်သွယ်ရေးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေရဲ့စီးရင်အချက်အလက်မှန်ကန်စွာကောက်ခံနိုင်ရေးကိစ္စတွေကိုအဓိကထားဆောင်ရွက်နေပါတယ်။ Piang Shui, Dying Larry, Sawin Nigo, Suyane Lumupu Siriga, Kuni Topan Pizalo, Muslim Chiwa Rigoro, Suyane, Nangaraga Chechini Puega, Pubong Kuni Pini Chongle, Ocho Yine, Topan Yi, Lugu Chomwe Si Yi, Mayu Dalan Tidama, Shadi Miri Twala Name, Congre Langri, Paulo Po Piercing Nijong, Sakan Pinet, Suya Pue, Grimu, Udamon Suiga, Pure Bade. Bangladesh Nangango, Tinshang Dodu Re, Bianle Lekanyi Si Singo, Udamon Suiga, Akulu Sipio Bade.
Udapaneng, young Bade, no meaning and value, Bianle Lekamu in you. I just can't hear you, you can see Bade. You want to hang on a Lugi, you can hear you. You can see the video to the Lekama Kibar. Lekamani, the Rodi Dongju, the way you eat people. Eddie, you know, Rani go. Depending on you, Lali, Uda, you know, Lekama Kibar.
ဘယ်ရောင်းဒီလူကြီးအဲဒီမိုကရေစီကျွန်တော်ကဘာလို့ရှိပြီးသားပါဒီစင်းရဲ့သူ့စင်းနဲ့ရှိပြီးသားပါဒီစင်းเนี่ยအတနရူကဟိုနော်ဟိုနော်ဒီလူကြီးကြီးရောလုံးလာဆိုနေတာလူရှိမှရှိတဲ့စင်းကဘယ်တော့သတိတော့ပြတော့ကျွန်တော်တို့ရမယ်ဆက်မလို့ရဘူးသူတို့ပြောလို့မျိုးဒီဒီကားလေးချောက်သေးဆိုတော့ရုပ်စားတော့လက်ခံနိုင်ကြမှာမရှိပါဘူးလောလောဆယ်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအခြေအနေတည်င
ကျွန်တော်ကတော့ကျန်နေပြီးတော့ဟိုထောက်ကနေပြစ်ပါတယ်ဒီတိုင်းသားကြီးပါလေဆိုလို့ရှိရင်ဒီနေရာဒီမှာကျွန်တော်လည်းတစ်ခုခုနေရကျောင်းလာပြီးပြည်ကျွန်တော်နေပြည်တဲ့အတွက်ခုနကလူနော်ဒီလိုတဲ့ကျောင်းဖြစ်ရေးခေးစားလေးပါလေအခုနေပြီးတော့ဒါဖြစ်ပြီးနေပါတယ်လူတွေမှာရှိနေတဲ့ကြည်စည်စကားတွေမှာရှိတဲ့ပေါ်တွေလည်းဟိုနေနေနေအခုနေရကူဒါပြန်နေတာလေဒါရှိနေပါ
ပြီးခဲ့တဲ့လကစတင်ဖြစ်ပွားတဲ့ရခိုင်ပြည်နယ်ကျန်းဖက်တိုက်ခိုက်မှုဖြစ်စဉ်အတွင်းမှာဒေသခံတိုင်းရင်းသားနဲ့ဟိန္ဒူဘာသာဝင်2000ကျောက်ထောင်လောက်ဟာမောင်တော်ဗုဒ္ဓတော်မြို့နယ်တွေကနေတဆင့်စစ်တွေနဲ့အခြားမြို့တွေကိုတိတ်ရှောင်ခဲ့ကြပါတယ်ကုလသမဂ္ဂထုတ်ပြန်တဲ့စာရင်းမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူအစ္စလာမ်ဘာသာဝင်6000လောက်ရှိကြောင်းဖော ရောရှိပါခင်ဗျာနိုင်ငံတော်တိုင်ပင်ကပုတ်ကူတုံးဆန်းစုကြည်ဟာဆွေရအတွက်ဒီပြည်သူပြည်ပပီရရိနဲ့လက်တလုံးမှာကြုံတွေ့နေရတဲ့ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့မေကွန်းတရက်ကိုစက်တင်ဘာလ19ရက်မနေ့ပိုင်းမှာပြောဆိုမှုရှိနေပါတယ်ဒီပြောဆိုသွားတဲ့မေကွန်းနဲ့ပတ်သက်လို့အမြင်နောက်နိုင်ငံတကာနဲ့ပြည်တွင်းပေါ်မှာတက်ရောက်မှုဘယ်လောက်ရှိတယ်လဲစသဖြင့်တုံးသက်ချက်တွေကိုစက ို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုစွန့်နှီးမြန်းလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြဖို့ထားလို့လည်းရပါတယ်။ View မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။ Email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်စွန့်နှီးမြန်းမြန်းကြတဲ့သတင်းရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဗီဒီယိုအင်မြန်မာပိုင်းရဲ့တိုက်ရိုက်လေးလိုင်းစနစ်ခန့်အစီအစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာအစ်စ်ထုတ်လွှင့်နေပါတယ်။မနေ့ပြန်အင်္ဂါနဲ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ရှမ်းပြည်နယ်တွင်တိုက်ပွဲတွေဖြစ်တဲ့သတင်းဖတ်ဆက်ပါမယ်။စီးရီးပဋိပက္ခတွေမငြိမ်းချမ်းသေးတဲ့ရှမ်းပြည်နယ်တွင်မှာ NCA အပြစ်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့ TNLA တအောင်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလိုပဲဒေသခံရွာသားတွေလည်းဖမ်းဆီးခံရတာတွေရှိနေပါတယ်။ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရရှင်
။ရှမ်းမြောက်ဒေသနန်းဆန်မြို့နယ်မမန်မင်းကွန်းရွာရှိဖက်၃မှန်ကျော်ကွာမှာထိုးစစ်ဆင်လာတဲ့မြန်မာတပ်မတော်နဲ့ TNLA တမ်းပလောင်တပ်ဖွဲ့တို့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့TNLA ပြန်ကြားရေးရာရှိပူမှုတာအိုက်ကျော်ကပြောပါတယ
်။မနေ့ကတော့နမ်ဆန်မြို့နယ်ကကမမမူကရွာညီလာဖြစ်တယ်။တိုက်ပွဲကတော့ဒီနေ့လောက်ကြာတယ်။ဒီလိုပဲတော့ထိခိုက်မှုမရှိဘူးဒီမြန်မာတပ်မတော်ရန်ပြည်ရော။သူတို့ဒီဆယ်ရည်နောက်ပိုင်းမှာဒီမြန်မာတပ်မတော်တော်ရင်းကလို့မြေအတူလေးရှာမှုရှိဖို့ပြုလုပ်လာတယ်။စတီးယန်းလေးကလည်းမြေကြီးရတော့တကယ်ခုနှစ်ကြိမ်ဒီနေ့ဖြစ်တယ်။
စက်တင်ဘာ16ရက်နေ့ကလည်းကြောင်မဲမြို့နယ်လွယ်ပင်းကျေးရွာကမှာမြန်မာတပ်မတော်နဲ့ TNLA တမ်းပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့သလိုစက်တင်ဘာလ14ရက်နေ့တုန်းကလည်းနမ်မတူမြို့နယ်နန်းဆန်မြို့နယ်နဲ့ကြောင်မဲမြို့နယ်တွင်မှမြန်မာတပ်မတော်နဲ့တရက်ထဲတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့သလိုတိုက်ပွဲတွင်ရွာသားတွေထွက်ပြေးသိမ်းရှောင်နေရပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့မြန်မာတပ်မတော်ဘက်ကလည်းသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။ဒါ့အပြင် TNLA လှုပ်ရှားရာဒေသမှာမြန်မာတပ်မတော်ကလည်းအရက်သားတွေပေါ်ဖမ်းဆီးမှုတွေလည်းဖြစ်ပွားခဲ့ပါတယ်။ มันนี่มันเนี่ยไปมานั่งขันอยู่เนี่ยพัดแดนจี้ว่าอุสุมังกันจี้ว่าตัวตั้มมาชิชิแล้วขันยามาตั้มรอเองอ่ะต้องใส่ขันวิญญาณลาบีอยู่ว่าทางอาอู้ผ่านสิแค่ได้ลูกมังกันจี้ว่าอุชุยมูกับเบียวว่าเลยรูปความน่ารักน่าหน่ายมาแต่งงานมังกันพันว่าแต่การรอขลายาพิเศษตัวความน่ารักง่ายเลี้ยงอย่างลูกตาเลยแต่เดียวว่ารูปคอตัวเลยแต่เนี่ยเดียวว่าล้อยลองเจียวมาพัดพัดอ่ะพันสิแค่มังกันจี้ว่าได้พิเศษแต่ไอ้ลีแต่ไอ้ลาแต่ยังจ๋อ ตาทุ่นเด็ดไม่อายุเด็กกูเจียวเอาชูยิ้มหูเนี่ยเสียดอุโบกาดูกันเลยเจียวตาหมางกันจ้าตัวยาวเท่ากันแค่ลูกยันนี่ไปมาเลี้ยวเปลี่ยนเลยลมยาลาเทปแม่จันทร์อุกุโรเสร็จแล้วพันสีเทนิดาเสร็จชุดเดลูสูบว่าเจียวเอาชูยิ้มหูกับเบียวบาร์เลยปีกระเสด็จมาลาเสด็จยันนี่กาตีบอมยูเนี่ยเซนจ์โอซูด้วยยาวไปฉันมีตำรวจเอสเอสบีบีเอสเอสซีเอนั่นด้วยทัศน์ขังกูยามาตำรวจกันเลยเนี่ยมีชิลเลนตายแค่ลูกตีระคังยาดูยาดารีทับยีเต็งช่างเลย ကျွေးရသားသုံးရခတ်ဟာစစ်ဘေးတင်းချောင်းနေရပြီးကျွမ်းသားသုံးဦးဟာလည်းတမတော်ရဲ့ဖန်စီရင်နိုင်ချင်းခံရတဲ့လို့ရှမ်းလူခွေးမန်တိုင်ဖွဲ့ကနေထုတ်ပြန်ထားပါတယ်ဒီလိုရှမ်းမြင့်တဲ့အတွင်းဒေသခံရွာသားတွေဖန်စီခံရတဲ့ဖြစ်စဉ်ပေါ်မှာပြည်တော်စုငြိမ်းချမ်းရေးပူးတွဲဆွေးနွေးရေးကော်မတီစီဝေးတွင်တင်ပြသွားမယ်လို့
ဘုရားဒီတခါလူတွေမတရားအဖန်စီခံရတဲ့ကိစ္စတော့ကျွန်တော်တို့ကတော့လုံးဝကန့်ကွက်တာပေါ့ဒီကဆုံးလောက်ကိုကျွန်တော်တို့ယူပီယူစီအတွင်းဘုရားအစီအွေရောယူပီယူစီအတွင်းရောလုတ်ဖြစ်လိမ့်မယ်အဲ့လိုလုတ်ဖြစ်တဲ့အချိန်ကျရင်တော့ကျွန်တော်တို့ကအဲ့ဒါကိုတင်ပြဖို့ဒီရထားပါတယ်မြို့သားလို့တော်ရောပြည်သူလို့တော်ရောအဲ့ဒီကိစ္စကတော့တခြားလို့တော့ပြောနေတာပဲတခါကြီးကျတော့လည်းမတင်ပြဖို့ဒါမြင့်ခံရ
ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့
ပြည်သူ့အချင်းအချင်းမှာရှိနေပါတယ်ခင်ဗျာနိုင်ငံအင်တာနက်ပေးပို့သွားတာပါရှင်ပြည်သူ့အင်မြန်မာပိုင်းကနေတနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့စကိုင်းတိုင်းဖက်ကသတင်းတပုတ်တင်ပြပါမယ်စကိုင်းတိုင်းခန်းနေမြို့နယ်ကြောက်စိမ်းမော်ရှိတဲ့နန်စီပွန်ဒေသမှာမိုးရေဆေးဝါးတွေရှာဖွေဆိုပြီးတော့ရွှေပြည်သားကြေးရအုပ်ချုပ်ရေးမှုအပအဝင်လှူဆက်တဲ့ဦးကိုစက်တင် ော့ထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်ရှင်
။သခိုင်းတိုင်းခန်းကြီးမြို့နယ်ကျောက်စိမ့်မော်ထွက်ရာနန်စီပွန်ဒေသမှာတော့ကျောက်စိမ့်ရောင်းဝယ်ရေးလုပ်နေတဲ့သူတွေတနိုင်တစ်ပိုင်းရေမစေးကြောက်ရှာဖွေသူတွေနေထိုင်နေတဲ့ရွှေပြည်သာကျေးရွာကိုမနေ့လရီအချိန်မှာမူရစေဝါရှာဖွေမယ်ဆိုတဲ့စီမံချက်နဲ့ဝင်ရောက်ရှာဖွေစစ်ဆေးခဲ့တာဖြစ်ပါတယ်။ဒီနောက်မှာတော့ကျေးရွာအုပ်ချုပ်ရေးမှူးအပါအဝင်ဒေသခံ12ဦးဖမ်းဆီးခံခဲ့ရတာဖြစ်ကြောင်းခန်းကြီးမြို့ကတူကပြောပြပါတယ်။
ဒီတိုင်းရဲတပ်ဖွဲ့မှုဟိုဟာရေမှူးကြီးတင်ဝင်ခေါင်းဆောင်တဲ့ဖွဲ့ရဲ့ပြီးတော့ခန်းကြီးကဒီဟိုဟာရဲတပ်ဖွဲ့ရဲ့ပေါင်းပြီးတော့အဲရှာလာတော့ကျွန်တော်နန်စီဘောမှာညနေပိုင်းမှာဟိုဟာနန်စီဘောအုတ်ချုပ်ရေမှူးရဲဘောအုတ်ချုပ်မှုအပါဝင်ပေါ့သူတို့ဘယ်လိုရှာလဲဆိုတော့ရှာတဲ့ပုံစံကတော့ဝိစီဝါသတင်းရဆိုရင်မှာတွတ်ရှာတယ်အဲလိုဖြစ်ကြတော့မင်းစီဝါသတင်းရပြင်မလာရှာတယ်ဆိုရင်မှာသူတို့ပြောတဲ့အိမ်မှာအမှမတည်တော့မင်းစီဝါမတည်တော့ခါကျအိမ်ထဲမှာအိမ်နန်စီဘောဒေတာအိမ်ထဲမှာကြောက်ရှိရတဲ့ကြောက်အားလာဆိုအားလာနဲ့ခံရဆိုရင်မှာအဲ့နတိဘောအချုပ်မပါဘဲအလုံးအလုံးသမီးရောအလုံးသမီးရတယောက်ဒေါက်တာလေးရဆယ်ယောက်အလုံးပေါင်း70ယောက်မှဖောင်းဆောင်ခဲ့ရတယ်။တောက်ကကြတော့989လုံးပြအလုံးစုစုပေါင်းဆိုဝေရမောက်ကတော့3900ကျော်တယ်ကြာ။အခုဖမ်းလာတော့ရဲစမ်းမှာအခုအမှုဖမ်းလိုက်တာတော့တောက်မြောက်ဦးလေး၄စနစ်ကကြီးအမှုဖမ်းလိုက်တယ်ကြာ
။အဲ့ဒီဒေတာတစ်ခုလုံးဟာဒေတာကန်နေတဲ့အတူရေမစေးကြောက်ရှာဖွေသူတွေနေထိုင်အလုပ်လုပ်ကင်နေတာဖြစ်ပြီးကြောက်ဆိုင်ရှာဖွေရောင်းဝယ်ရေးလုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းပြုနေတာလည်းဖြစ်ပါတယ်။ဖမ်းဆီးသူတွေကိုခန်းဒီမြို့နယ်တရားရုံးမှာစက်တင်ဘာလ18ရက်နေ့မှာရုံးထုတ်ဆစ်ဆီးခဲ့တဲ့အကြောင်းနန်စီပွန်ဒေတာရွှေပြည်သာကျေးရွာသားတဦးကလည်းအခုလိုပြောပြပါတယ်
။ဟောဆရာကတော့မွေးနေ့ကောင်းမတွေ့တဲ့ခါကျတော့အဲ့ဒီဒေယောက်ကဟိုရောင်းစားများတဲ့အကြောင်းကျွန်တော်ကြောက်အသားကြောက်တယ်ပေါ့အဲ့ဒါကိုဒီလိုမှတာဥပဒေကလက်ချက်ဆိုတော့မှတာခေါ်တော့တာဗျာမင်းခေါ်တော့ပါခင်ဗျတော့သူတို့ရုံးထုတ်တယ်ဗျာရုံးထုတ်ကျွန်တော်ကလည်းတက်ပြပြီးတော့မှအခုကတော့တက်ပြပြီးတော့ပြန်လာကျွန်တော်မက်ဆေ့ချ်မပြန်မှာကျွန်တော်တို့အမေတီးရဆိုရင်သူကဟောဗျာကျွန်တော်တို့ဒီနန်းလေးနဲ့ဒီကျွန်တော်တို့မက်ဆေ့ချ်နဲ့ကဟောပေါ့ကြောက်ဒီကောင်မလွတ်တဲ့သူကဗျာငွေလွှဲတာဗျာငွေလွှဲတဲ့ခါကျတော့အဲ့ဒီသတင်းမှသူတည်ရအဲ့ဒီမှာပတ်စံလည်း3900လောက်ပါသာသွားတယ်နောက်တော့ပေါ့ချာရောသူတို့သိမ်းရတယ်ဗျာပြန်တော့ပြန်ပြေးမလားဘယ်လိုလုပ်မဒီပုံမှာဆက်ပြီးပုံမှာတက်မလားတော့မကြတော့ဘူးဗျာကျွန်တော်တို့ next month မှာကြောက်ဝင်ဖမ်းတာအဲ့ဖမ်းပြီးတော့မှတခါမှမရှိခဲ့ပါဘူးကြောက်ကဟိုအိမ်နဲ့အိမ်နဲ့ရှိတယ်ဗျအ
အဲ့ဒီတော့ဒါနောက်ဆုံးဆက်မယ်ဆိုတော့ဒီလိုလုံးဒါဥဒေခပ်ပစ်ကြတာပဲဟုတ်ကဲ့ဒီမှာဆိုလဲဒါရောင်းမရတဲ့ကြောက်တဲ့ကြောင့်အရင်ရှိမှာပုံထားလာတယ်ဒီမှာပဲပုံထားလာတယ်ဘယ်လိုလဲဘယ်လိုအရောင်းဝယ်ရစာကျွန်တော်တို့ဒီမှာကအဲ့လိုအချစ်တဲ့ခါကျတော့နည်းနည်းရောဟိုတတ်မတတ်သွားတော့ဗျာအဲ့ဒီမှာလေနန်စီပွန်ဒေတာမှာဒေတာကန်နေနဲ့ရေမစိကြောက်ရှာဖွေသူအားလုံးလူရေတောင်းကန ဒီနောက်ထပ်ထားမှုတော့မှာအချိန်လေးရှိရတော့တော်တော်လေးညှုပ်ကန်နေရဆိုးရိမ်မှုတွေဖြစ်လာဒီဒေတာမှာဒါတွေလည်းလောက်ကိုက်စားတော့တာဒီစီးပွားရေးရဆိုတာပြောမှာဆိုမြို့ခရဲကြိုက်သွားနိုင်တယ်ပေါ့ဒီကျွန်တော်တို့ခန်းကြီးမြို့အိမ်တိုင်းမှာလာတာရဲ့တောက်တော့ရှိရပြီးခဲ့တဲ့နှစ်တုန်းကလည်းနန်စီပေါ်ကနေခန်းကြီးကိုလာကြတယ်ရေမစိတ်ကြောက်ရှာဖွေသူတွေကိုလက်ဝယ်မှာကြောက်တည်တွေ့ရှိတယ်ဆိ ကျောင်းစိမ့်လုပ်ခဲ့ရထားတဲ့ကုမ္ပဏီတွေကြားပဋိပက္ခတွေဖြစ်ပြီးကုမ္ပဏီကိုစောင့်တဲ့ရဲတပ်ဖွဲ့ဝင်တွေကပြစ်ခတ်မှုကြောင့်လူတအုပ်တွေဆုံးသွားခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးအဖွဲ့ပြီးစစ်ဆေးတာမျိုးတွေလုပ်ခဲ့ပေမဲ့အခုချိန်ထိတော့စစ်ဆေးမှုရဲ့အဖြစ်မထွက်လာသေးဘူးလို့လည်းဒေသခံတွေကဆိုပါတယ်စာဝန်တွေရဲ့တက်တဲလွန်လာကြောင်းက ဝင်ရထားတဲ့ကုမ္ပဏီတွေကဒုဖို့ပြီးချိန်ကိုစောင့်ပြီးရေမစဲကြောက်ရှာဖွေသူတွေကလည်းအများအပြားရှိနေပါတယ်ဒီအတွက်အဲ့ဒီလိုကြောက်ဆိုင်ထွက်တဲ့ဒေသတွေမှာမြေစာပုံပြိုကျလို့သိဆုံးတာတွေလည်းမကြာခဏဆိုသလိုရှိနေပါတယ်ရှင်
မအေးမှာတင်ပြဖို့တော်ရပါရှင် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆက်မြန်နာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မတ်ကြီးမွန်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမသိငိထိုက်ကပြောပြပေးပါအောင်ရခိုင်ပြည်နယ်အချမ်းဖတ်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချသူတွေအကြောင်းသတင်းရယူချရင်းဘင်္ဂလားဒေ့ရှ်မှာဖမ်းခံထားရတဲ့မြန်မာသတင်းတောက်နှစ်ဦးရှိနေတဲ့တွေ့ခွင့်မရဖြစ်နေတာကြောင့်ဒီသတင်းတောက်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေထွက်ပေါ်နေပါတယ်ဖမ်းဆီးခံမြန်မာသတင်းတောက်နှစ်ဦးဖြစ်တဲ့ကိုမင်းစရာဦးနဲ့ကိုခွန်လက်တုံနှစ်ဦးကဘင်္ဂလားဒေ့ရှ်နိုင်ငံကိုအလဲအပတ်ပြည်ဝင်ကွင်းနဲ့ရောက်ရှိလာပြီးဂျာမနီမဂ္ဂဇင်း GEO အတွက်သတင်းထောက်တွေအဖြစ်လုတ်ကင်နေတာကြောင့်ဖမ်းဆီးတာဖြစ်တယ်လို့ရဲအဖွဲ့ကပြောဆိုပြီးသူတို့အတွက်အာမခံကိုလည်းပြီးခဲ့တဲ့ကြာသပတေးလေးကပယ်ချထားပါတယ်။သတင်းထောက်တွေလွတ်မြောက်ရေးအတွက်အထက်တရားရုံးကိုအယူခံလျှောက်ထားဖို့ရှေ့နေကမြန်မာသတင်းထောက်နှစ်ဦးကိုဖမ်းဆီးထားရအချင်းထောင်ကိုတွားရောက်ပြီးတွေ့ဆုံခွင့်တောင်းပေမဲ့ထောင်အာဏာပိုင်တွေကတွေ့ခွင့်မပေးတာဖြစ်ပါတယ်။ဟာရီကိန်းအာမာဒန်ခံခဲ့ရတဲ့ဒေသတချို့စီကိုဥတီရွေရှားလာတဲ့ဟာရီကိန်းမုန်တိုင်းမာရီယာကကာရီဘီယံဒေသမာတီနစ်နဲ့ဒိုမီနီကာတို့ကိုဒီကနေ့တနင်္လာနေ့နောက်ပိုင်းမှာဗဟုပြုတိုက်ခတ်မယ်လို့ခန့်မှန်းထားကြပါတယ်။ဟာရီကိန်းမာရီယာက၄ဝက်ကျွန်းတွေကိုရွေရှားလာတာနဲ့အတူလေတိုက်နှုန်းတစ်နာရီကိုအမြင့်ဆုံးကီလိုမီတာ150နှုန်းရောက်မယ်လို့အမေရိကန်အမျိုးသားဟာရီကိန်းစောင့်ကြည့်ဌာနကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုမစ်ဆိုရီပြည်နယ်မှာလူမဲအမျိုးသားတဦးကိုတနက်နေ့ပြစ်ဒဏ်ခဲ့မှုနဲ့တရားစွဲခံထားတဲ့လူပြူရဲရာရှိကိုတရရသေးလွှတ်ပေးလိုက်တဲ့အပေါ်ငြင်းချမ်းစွာဆန္ဒပြရာကနေဆန္ဒပြတဲ့သူတချို့ကစတိုးဆိုင်တွေရဲ့မှန်ပြတင်းပေါက်တွေကိုရိုက်ခွဲခဲ့တာကြောင့်လူ80ကျော်ကိုမိနစ်တနင်္ဂနွေနေ့ကဖမ်းဆီးလိုက်တယ်လို့စိန့်လူးဝစ်မြို့ရဲတပ်ဖွဲ့ကပြောပါတယ်ဆန္ဒပြသူတချို့ကရဲတွေကိုခဲတွေနဲ့ပြစ်ပေါက်တိုက်ခိုက်ခဲ့တာလို့လည်းမြို့ရဲရဲတပ်ဖွဲ့အကြီးအကဲကသတင်းထောက်တွေကိုဒီကနေ့အစောပိုင်းမှာပြောဆိုပါတယ်ရှင်တရင်အချင်းချုပ်ကမတငေထိုက်ကကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် PO American အတန်းညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည920နိုင်တီလိုင်းဒိုမီတာ24 kHz 11133ညလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ52 kHz 5995တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါတသရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် PO အားပေးနာစင်နဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.